ဇူလိုင်လ9ရက်နေ့ကတရုတ်ကပတ်လန် BRA စီမံကိန်းအတွက်မြန်မာနဲ့တရုတ်နိုင်ငံကြားပုံမပူပေါင်းဆောင်ရွက်ရေးကိစ္စဗီဒီယိုကတစ်ဆင့်ဆွေးနွေးခဲ့တယ်လို့တရုတ်သတင်းဌာနတစ်ခုကဇူလိုင်16ရက်နေ့မှာဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးကိုဒေါက်ဆန်းစုကြည်ကလွှတ်ခွင့်ဆက်သွင်းလွှာပေးပို့ခဲ့ပြီးတရုတ်နိုင်ငံပြည်နယ်တိုင်းအစ်စ်ဒေသဆိုင်ရာနယ်မြေတွေအကြားပူပေါင်းဆောင်ရွက်ရေးကိုမဟာဗျူဟာမြောက်လက်တွဲဖော်အစီအထီရအောင်ဆောင်ရွက်ဖို့မြန်မာနဲ့တရုတ်နိုင်ငံစလုံးကအားပေးနေကြတယ်လို့သတင်းလွှာမှာရေးသားထားပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့မြန်မာနိုင်ငံမန္တလေးတိုင်းတို့ကြားတရုတ်ကပတ်လန် BRI စီမံကိန်းတွင်းပြည်ဆောင်ရွက်ဖို့အတွက်အဲ့ဒီအစည်းအဝေးကိုတရုတ်ကွန်မြူနစ်ပါတီဘိုကော်မတီနိုင်ငံရေးရာဌာန IDCPC ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ IDCPC ရဲ့ဝန်ကြီးဆုံးတောင်းယူနန်ကွန်မြူနစ်ပါတီအထွေထွေတည်ရမှုချန်ဟောင်းနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အသံမှကြီးနဲ့အတူမြန်မာနိုင်ငံဘက်က NLD ပါတီဒုတိယဥက္ကဋ္ဌလည်းဖြစ်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာဇော်မြင့်မောင်နဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းမြင့်တို့အတူပါဝင်တက်ရောက်ကြပါတယ်။စည်းဝေးမှာဆွေးနွေးတဲ့အကြောင်းအရာတွေကိုအသေးစိတ်မဖော်ပြထားပေမဲ့မြန်မာတရုတ်အာဏာရပါတီတွေအချင်းချင်းကြားပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းတစ်ခုကိုချမှတ်ဖို့တရုတ်ကပတ်လန် BRI စီမံကိန်းပူးပေါင်းဆောင်ရွက်ရေးတိုးမြှင့်လုပ်ကိုင်ဖို့နဲ့တစ်ဖက်အကျိုးစီးပွားဖြစ်ထွေးရေးလုပ်ငန်းတွေအရှိန်မြှင့်လုပ်ဆောင်ဖို့ဒီစည်းဝေးကိုကျင်းပတာလို့တရုတ်တို့ဘက်ကပြောပါရခင်ဗျာ။